မြန်မာစံတော်ချိန်မနေ့အစောပိုင်းဖြစ်တဲ့ဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9:00မှာသမ္မတဒေါ်နယ်ထရမ့်ဟာလွှတ်တော်နှစ်ရက်ရှိမောက်နိုင်ငံတော်အခြေပြမင်းကုန်းကိုပြောကြားမှာဖြစ်ပါတယ်။မင်းကုန်းမှာသမ္မတကလူမှုကြီးကြပ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးပါရီကြီးနှစ်ရက်စလုံးကနေအရေးယူဆောင်ရွက်ဖို့အတွက်တိုက်တွန်းမယ်လို့ခန့်မှန်းကြပါတယ်။အစိုးရလုပ်ငန်းတွေတစိုက်တစ်ပိုင်းရပ်ဆိုင်ခဲ့ရတဲ့အထိဖြစ်စေခဲ့တဲ့အမေရိကန်ပြည်ထောင်စုကကလေးပေါ်မှာတရားမဝင်ရောက်လာသူတွေအရေးမူဝါဒနဲ့အစိုးရအသုံးစီပေးပေါ်မှာအခြေခံဖြစ်ခဲ့ပြီးအစိုးရရန်တရားရေး၃ရက်ကြာရပ်ဆိုင်ခဲ့ရပြီးတဲ့နောက်တရင်တပတ်မိဘအကြာသူတို့ကတာဝန်ယူခဲ့တာတနည်းပြည်ကမှာအခုလိုနိုင်ငံတော်အခြေပြနှင်းနှုံးကိုပြောကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုသမ္မတတယောက်အနေနဲ့တမိုင်းမှာလူလူထောက်ခံမှုအနေဆုံးနဲ့ကြုံတွေ့ခဲ့ရပြီးပြည်ရင်းပြည်ပမူဝါဒရေးရပြီးမှလည်းဝေဖန်မှုများစွာနဲ့ရင်ဆိုင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြနှင်းနှုံးကိုပြောကြမှာဖြစ်ပြီးဒါကိုကမ္ဘာတဝန်းကနေစောင့်ကြည့်နားထောင်ကြမှာဖြစ်ပါတယ်။နှင်းနှုံးပြောကြရမှာစီပေါ်ရေးခံရအားကောင်းမှုကိုအလေးထားပြောကြပြီးလူမှုကြီးကြပ်ရေးပေါ်မှာပါတီကြီးညက်စလုံးကအရေးယူဆောင်ဖို့တိုက်တွန်းမယ်လို့ခံမှန်းကြလာပါ။ဒါအပြင်အလောက်ကိုင်းစီပေါ်ရေးအခွန်ကောက်ခံမှုပြုပြင်ပြောင်းလဲကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့ဒေါ်လာထရီလီယံတန်ဖိုးရှိတဲ့သူ့ရဲ့အခြေခံအဆောက်အဦစီမံကိန်းကိုလွှတ်တော်အမတ်တွေဘက်ကနေအတည်ပြုပေးဖို့အတွက်တိုက်တွန်းမယ်လို့လည်းသမ္မတအင်ဒီကပြောဆိုထားပါတယ်။ဒါအပြင်ညှက်တာတဲ့ကုန်သွယ်မှုဝါဒလိုအပ်ချက်တွေမြောက်ကိုရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန်းတက်မှုတွေအပါအဝင်အမျိုးသားလုံခြုံရေးကိစ္စရပ်တွေလည်းပြောဆိုလိုက်မယ်လို့ခန့်မှန်းထားကြတာပါ။